ရာယူတိုင်းဒေသကြီးဂျာပုန်ခရိုင်ဒီရဲမျိုးနဲ့ပြန်ကြားရေးနေပြုဆိုင်ဦးဌာနကပြည်သူများပြင်ပဒုတာတိုးပွားစေရေးနဲ့လူကုန်ကူးမှုအန္တရာယ်များကိုကြိုတင်သိရှိနိုင်ရန်ရွေလူငယ်နှင့်လူကုန်ကူးမှုအန္တရာယ်အသိပညာရေးတော်လျှော့ကိုယခုလိုပဲတင်ဆက်ထားတာခင်ဗျာ
မင်္ဂလာပါစေပြန်ကြားရေးနေပြည်သူဆက်ဆံရေးဦးစီးဌာနဒေဒီမြို့နယ်ရုံး community center ခန်းမှာ online တော်လျှော့ကနေဒီကနေ့တင်ဆက်ပေးမှာကတော့လူငယ်နှင့်လူကုန်ကူးမှုအန္တရာယ်အသိပညာရေးတော်လျှော့အစီအစဉ်ဖြစ်ပါတယ်ဒီအစီအစဉ်မှာပါဝင်ဆွေးနွေးပေးဖို့မြို့နယ်အမျိုးသမီးရာအဖွဲ့အတူရေးမှုဒေါ်တင်းသိမ်းမောင်ကိုဖိတ်ခေါ်ထားပါတယ်ရှင်အန်ဒီမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါရှင်
ဟုတ်ကဲ့ပါရှင်ဒီကနေ့ကျင်းပတဲ့လူငယ်နေလူကုန်ကူးမှုအန္တရာယ်အသိပညာပေးတော်ရှိုးအစီအစဉ်မှာပထမဆုံးအနေနဲ့လူကုန်ကူးမှုဆိုတဲ့အဓိပ္ပာယ်နဲ့ပတ်သက်ပြီးတော့ပြောကြားပေးပါအောင်ရှင
်ဟုတ်ကဲ့ပါလူကုန်ကူးမှုဆိုတာကလူတစ်ယောက်ကတခြားသူတစ်ယောက်ကိုအဲ့ဒီသူရဲ့သဘောတူညီချက်ရှိသည်ဖြစ်စေမရှိသည်ဖြစ်စေခေါင်းပုံဖြတ်ချင်းပြုတ်ဖို့ရန်ရည်ရွယ်ချက်နဲ့လူတွေကိုတိမ်တွင်းမယ်စုဆောင်မယ်ပြီးရင်ပို့ဆောင်မယ်လွဲပြောင်းမယ်ရောင်းချမယ်ဝယ်ယူမယ်ငားရမ်းမယ်ခလုံးဝင့်ပေးမယ်စတဲ့ပြုလုပ်မှုတစ်ခုခုကိုပြုလုပ်တာဖြစ်ပါတယ်အများအပြားတော့အရမလုံအားပေးခိုင်းစီရန်တို့မဟုတ်လိန်ပိုင်းဆံရအမျက်ထုတ်ရန်၎င်းတို့ရဲ့အလုပ်တို့မဟုတ်ဝန်ဆောင်မှုမှအကျိုးမြတ်ရရှိစေရန်လူများကိုတည်ယူပို့ဆောင်ပေးခြင်းတို့မဟုတ်အတင်းကျပ်ပို့ဆောင်ပေးခြင်းတို့မဟုတ်အတင်းအကျပ်ခိုင်းစေခြင်းကိုခေါ်ဆိုပါတယ်ရှင
်ဟုတ်ကဲ့ပါရှင်လူကုန်ကူးမှုကျွလွန်တဲ့ပုံစံများနဲ့ပတ်သက်ပြီးသိပြသည်ရှင
်လူကုန်ကူးမှုကျွလွန်တဲ့ပုံစံများကတော့အမျိုးမျိုးရှိပါတယ်ရှင်ဇနီးမယားဖြစ်လက်ထပ်ပေါင်းသင်းပြီးတော့လူကုန်ကူးခြင်းအဓမ္မအလုတ်ခိုင်းစေမှုစာချုပ်စာတမ်းနဲ့ခိုင်းစေခြင်းကျွေးမိဖြင့်နှောင်ဖွဲ့ပြီးခိုင်းစေခြင်းကျွေးကြေးကြွန်တဖွဲခိုင်းစေမှုနဲ့ကလေးစစ်သားကလေးအလုတ်သမားလိန်ကုန်ကူးမှုပြည်ကြစားလူကုန်ကူးမှုကလေးသူငယ်တွေကိုလိန်အကျိုးစီးပွားအတွက်ခေါင်းပုံဖြတ်တာမျိုးလိန်စီးပွားရေးအတွက်ဆောင်ရွက်တာမျိုးကလေးသူငယ်တွေကိုလိန်ရည်ရွယ်ချက်နဲ့ခီးသွားလုပ်ငန်းတွေကိုဆောင်ရွက်တာမျိုးလူခန္ဓာကိုယ်အစိတ်ပိုင်းတွေကိုပုံပစ္စည်းတဖွဲရောင်းချဖို့အတွက်လုပ်တဲ့လုပ်ငန်းတွေကိုအများအဖြစ်အများဆုံးဖြစ်နေတာကိုတွေ့ရပါတယ်ရှင
်ဟုတ်ကဲ့ပါစီလူကုန်ကူးမှုသွေးဆောင်ရန်ပြင်မှတ်ထားခံရသူများနဲ့ပတ်သက်ပြီးတည်ပြရသည်ရှင
်ဟုတ်ကဲ့ပါလူကုန်ကူးမှုသွေးဆောင်ရန်ပြင်မှတ်ရှာခံရသူများကတော့စိတ်ပိုင်းဆိုင်ရာအာဏာချက်ရှိသူများသို့မဟုတ်စိတ်လှုပ်ရှားမှုများလွန်းသူများစီးပွားရေးအခက်အခဲရှိနေသူများလူမှုပတ်ဝန်းကျင်လုံခြုံမှုမရှိသူများတဘာဝဘေးအန္တရာယ်ကြုံတွေ့နေရသူများနိုင်ငံရေးမတည်ငြိမ်မှုခံစားနေရသူများကိုပြစ်မှတ်ထားတာအများဆုံးတွေ့ရပါတယ်ရှင
်။ဟုတ်ကဲ့ပါရှင်။လူကုန်ကူးမှုအန္တရာယ်တရားမှုနဲ့စောင့်ရှောက်ပေးမှုအခြေအနေများနဲ့ပတ်သက်ပြီးတည်ပြရသည်ရှင်
။ဟုတ်ကဲ့ပါ။လူကုန်ကူးမှုအန္တရာယ်ဆိုတာကတကမ္ဘာလုံးဆိုင်ရာပြဿနာဖြစ်ပါလေ။ကျမတို့မြန်မာနိုင်ငံတနိုင်ငံနဲ့ကြုံနေရတာမဟုတ်ပါဘူးရှင်။တရုတ်ပြည်ကသမရနိုင်ငံဆိုရင်62.1ရာခိုင်နှုန်းကြည်တွင်ဆိုရင်27ရာခိုင်နှုန်းထိုင်းမလေးရှားစတဲ့အခြားသောနိုင်ငံများမှာလည်းလူကုန်ကူးမှုတွေဖြစ်တာတွေ့ရပါလေရှင်လူကုန်ကူးမှုကျွလွန်နေဆိုတာကလူသားတွေကိုခက်သက်ကြီးကျွန်တပွဲဆောင်ရွက်ထားတာဖြစ်ပါလေရှင်လူအခွင့်အရေးကိုလည်းကြီးမားစွာချိုးဖောက်တဲ့ဖြစ်စဉ်တစ်ခုမှုမြန်မာနိုင်ငံပါဝင်နိုင်ငံတကာမှာပါလူကုန်ကူးမှုကျွလွန်သူတွေကိုကြီးလေသောပြစ်ဒဏ်တွေကိုပေးတာရေးယူဆောင်ရွက်တာတွေရှိပါတယ်ဆက်လက်ပြီးတော့လူကုန်ကူးခံရတဲ့လူတွေကိုလည်းဘဝလုံခြုံရေးအတွက်လည်းမြို့နယ်အမျိုးသမီးရေးရာစောင့်ရှောက်ရေးအဖွဲ့တွေလူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြန်လည်နေရာချထားရေးဌာနတွေမြို့နယ်ပြန်ဆက်ဦးစီးဌာနတွေကနေအသိပညာပေးလုပ်ငန်းများဆောင်ရွက်ပေးလျက်ရှိကြောင်းတွေ့ရပါတယ်ဒီအတွက်ကြောင့်မို့လူကုန်ကူးခံရသူတွေဟာစိုးရိမ်ကြောက်ကြမှုမရှိဘဲသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်သွယ်ပြီးအကူအညီတောင်းခံကြဖို့ပြောကြားလိုပါတယ်ရှင
်ဒီသတင်းကိုဒီရေးပန်ဆက်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ